အမေရိကန်တောင်ပိုင်းနယ်စပ်မှာဒီဇိုင်းကားမဲ့အစီအစဉ်တွေတမတ်တော်နဲ့ထွန်းကနိုင်ငံတော်ချီးပြမင်းကောင်မှထပ်မံ PRP ပြောဆိုလိုက်ပါတယ်။ဒီဇိုင်းကားမဲ့ကုန်ကျစရိတ်တွေတော့တွင်ညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်းအောင်ရပ်ဆိုင်းရဖို့ရပ်ပောင်းလိုက်တာကြံလို့တော့လေတမတ်ကသတိပေးခဲ့တာပါ။ဆင်မင်းမဟာပြည်ရဲ့ချက်ချက်တမင်းဒီဇိုင်းကားမှာဖြစ်ကြောင်းတမတ်ကဂရုပြုပြောကြားခဲ့ပေမဲ့နိုင်ငံတော်ရုပ်အချင်းချင်းရဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူး။တမတ်အတွက်မဲဆက်ရေးမှာဒီဇိုင်းကားမဲ့အစီအစဉ်ကိုအဓိကမူဝါဒတစ်ခုဖြစ်ဂရုပြုထားတဲ့တမတ်ဆန်းကနိုင်ငံတော်ချီးကျူးမင်းကောင်မှာမက္ကဆီကိုနိုင်ငံနဲ့နယ်စပ်ကအနေရှိတဲ့အခြေအနေတွေကိုလည်းတော်တော်များများထည့်သွင်းပြောဆိုသွားခဲ့တာပါ။အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရှစ်ပြောင်းဝင်သောသူတွေကိုရင်ညွှန်းပြီးမင်းကောင်ပြောနေတဲ့အချိန်မှာပဲအမေရိကန်ကိုလူအုပ်ကြီးချစ်တက်လာနေတဲ့အကြောင်းလည်းပြောဆိုသွားပါရဲ့။လက်ရှိနိုင်ငံရေးအခြေအနေအရမနေ့ကနိုင်ငံတော်ချီးကျူးမင်းကောင်မှာတမတ်ဆန်းကညီညွတ်ရင်းနဲ့ပါတီစွဲခင်းရေးကိုလည်းတိုက်တွန်းခဲ့တာပါ။ဒါပေမဲ့လည်းတူတန်လူမှုကွန်ရက်ပေါ်ကနေတမတ်ဆန်းကပုတ်ခတ်ဆော်ကားတာလောက်ပြောခေါ်တဲ့အတုံးလုံးနေနဲ့တက်ကက်ခံရလိမ့်ရှိတဲ့အတက်ခံနိုင်ငံရေးသမားတွေကတော့တမတ်ရဲ့သတင်းစကားကိုဘလောက်ထိလက်ခံနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။တမတ်တော်နဲ့ထွန်မြေနိုင်ငံတော်အခြေပြမိန့်ခွန်းအပေါ်တုံ့ပြန်ပြောဆိုခဲ့တဲ့ Stacey Abrams ကအမေရိကန်ပြည်ထောင်စုပို့ပြီးတော့အာကောင်ခိုင်မာလာစီရင်နီလန်တဲ့အနေနဲ့တရားမျှတမှုရှိတဲ့လူမှုစီးပွားရေးအပေါ်ထပ်ပြီးတော့သတိထန်ချလုပ်ကိုင်မှုတိုက်တွန်းပြောဆိုသွားပါတယ်။ကြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပတဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတည်တည်လေးရှုံးနိမ့်ခဲ့တဲ့ Abrams ကနိုင်ငံပြည်ထနာတွေအပေါ်တမတ်ထွန်မြေကန့်တွဲဆောင်ရွက်ပုံကိုအလွန်မင်းစိတ်ပြတ်မိပေမဲ့လည်းတမတ်ထွန်ရှုံးနိမ့်သွားတာမျိုးတော့မလိုလားဘူးလို့ပြောပါတယ်။ဒါပေမဲ့လည်းတမတ်အနေနဲ့အမှန်တွေကိုပြောဖို့သူ့ရဲ့တာဝန်ကိုတရားတွေကိုလေးစားဖို့နဲ့အမေရိကန်နိုင်ငံရဲ့ထူးခြားတဲ့မတူကွဲပြားမှုတွေအပေါ်လေးစားမှုရှိဖို့လည်း Stacey Abrams ကတိုက်တွန်းသွားပါတယ်။တခါတမတ်ထွန်ကြောင့်ပြီးခဲ့တဲ့လကအစိုးရရဲ့ရန်ရတချို့စံချိန်တင်ညနာတော်ခဲ့ရတဲ့အတွက်ဝန်ထမ်းပေါင်း8000ကျော်ထိခဲ့ခဲ့ရတဲ့လို့ရပေါ်မှာလည်း Abrams ကပြစ်တင်ဝေဖန်သွားပါတယ်။အစိုးရဝန်ထမ်းတွေရဲ့လူနွေမှုဘဝတွေကိုနိုင်ငံရေးကစားကွယ်မှာထည့်သွင်းအသုံးချတာဟာကုန်သိပ်ခံရတဲ့လို့ရဖြစ်တယ်လို့အဲ့ဒီလို့ရဟာအမေရိကန်တမတ်ရဲ့စတန့်ထွင်တဲ့လို့ရတကူတာဖြစ်တယ်လို့လည်းသူကဝေဖန်ခဲ့တာပါ။ဒါဟာအမေရိကန်ပြည်သူပြည်သားတွေကိုသာမကသူတို့ရဲ့စံနှံဖိုးတွေကိုပါပြစ်ပယ်တဲ့လို့ရဖြစ်တယ်လို့လည်း Abrams ကပြောဆိုသွားပါတယ်။
အမေရိကန်နိုင်ငံမှာရေးရတဲ့ပတ်သက်လို့တမတ်တော်နဲ့ဆက်ကနိုင်ငံတော်ချီးပြမင်းကောင်မှထပ်သွင်းပြောဆိုရမှာအမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ရင်အမေရိကန်ဆွေးရကအချင်းချင်းမူဝါဒချမှတ်ဆောင်ရွက်ခဲ့ရင်မရှောင်မမလွဲတာကြုံရမယ်လို့တမတ်ကပြောနေတဲ့ပြစ်ကတ်တွေကိုဟန်တားနိုင်ရေးကိစ္စတွေကိုလည်းပြောဆိုသွားပါတယ်။ဟောကနဲ့ယူရိုနိုင်ငံတွေကစစ်ပွဲတွေမှာအကြီးအကျယ်အကုန်ကျခံတုံ့ဆွဲနေရတာတွေ2000ခုနှစ်ကစလို့အမေရိကန်တပ်ဖွဲ့တွေ8000နီးပါးတိုက်ဆုံနေရတာတွေကိုလည်းတမတ်ကအလေးထားပြောကြားသွားတာပါ။တာလီဘန်နဲ့ပါဝင်အာဖဂန်နိုင်ငံကဖွဲ့စည်းရင်းနဲ့အကြီးသဘောဆောင်ဆွေးနွေးမှုတွေရှိနေကြောင်းနဲ့ဆွေးနွေးညီနိုင်မှုတွေမှာတိုးတက်မှုရလာတဲ့အမျှစိတ်လွတ်ထားတဲ့အမေရိကန်တပ်တွေကိုရှော့ချပြီးအကြမ်းဖက်ဝါဒတံပြန်တက်ပြေကိုအာရုံစိုက်နေမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။2014ခုနှစ်ကစလို့ UN နိုင်ငံမြောက်ပိုင်းနဲ့ဆီးရီးယားရှေ့ပိုင်းကနေရာတော်တော်များကိုထိန်းချုပ်ခဲ့တဲ့ ICE စစ်သွေးကြွတွေကိုရှင်းလင်းမှုကြိုးပမ်းနေတဲ့ဆီးရီးယားနိုင်ငံကအမေရိကန်တပ်တွေကိုပြန်လည်ရင်သိမ်းဖို့လည်းတမန်ကအမိန့်ပေးထားပါတယ်။မြောက်ကိုရီးယားပေါ်တန်တမန်ဆက်ဆံရေးမူဝါဒတတိကြောင်းဖက်စစ်ကအမေရိကန်နဲ့ပြန်လွတ်လာတယ်လို့ပထမဆုံးအချိန်ထိပ်တီးဆွေးနွေးပွဲနောက်ပိုင်းနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေရပ်တန့်တာမျိုးလို့တိုးတက်မှုတွေရှိကြောင်းလည်းဂုဏ်ယူပြောဆိုကြတာပါ။ဒါမှမဟုတ်ယူရိုနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့တမန်တော်မဖြစ်ခင်ကပြောဆိုခဲ့တဲ့လီဇန်ထက်ပြည်ထောင်တဲ့သဘောထားကိုလည်းနိုင်ငံတော်အခြေပြမင်းကွန်းထဲမှာတမန်ဆန်ကထည့်သွင်းပြောဆိုသွားပါတယ်။